ဥဝင်းမင်းတို့ရဲ့ဒီတရားဥပဒေစိုးမိုးကော်မတီကိုတမနာနေပြီးတော့ဒီတုံ့ဝန်လာပို့တဲ့ကိစ္စလေ
ဟုတ်ကဲ့
ဆိုတော့ဒီတရားဥပဒေအပိုင်းနဲ့မဟုတ်ဘဲနဲ့ပေါ့နော်ဒီအုပ်ချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့လဲတွေ့တာမြင်တာတွေပြောပြပါထောက်ပြပါဆိုပြီးတုံ့ဝန်လာပို့တယ်ဆိုတဲ့ခါကျတော့ဒါဥဝင်းမင်းတို့ရဲ့ကော်မတီကိုလုတ်ပိုင်ခွင့်ပို့ပြီးတော့ပေးလာတဲ့သဘောလို့များယူဆလို့ရမလားလို့ပါဥဝင်းမင်းဘယ်လိုမြင်လဲခင်ဗျာ
ပဲဝေပူပြီးတော့မဟုတ်ဘူးကြငကူတဲကကွန်ပျူတာအောင်ပြီးတဲ့အခါမှာလွတ်တော်ကနေပြီးတော့ကျွန်တော်တို့ဒီပြင်ကော်မတီနဲ့မတူဘူးကြဒီပြင်ကော်မတီကသူ့ဝန်ကြီးဌာနနဲ့တစ်ခုနှစ်ခုဆိုင်တဲ့ဟာပဲပြီးတာကျွန်တော်တို့ကတရားဥပဒေစိုးမိုးရေးဆိုတော့ဝန်ကြီးဌာနအားလုံးနဲ့ဆိုင်တယ်ဆိုပြီးပြီးထားတာဝန်ကြီးဌာနအားလုံးနဲ့ဆိုင်ပြီးပြီးထားတယ်ဆိုတဲ့အခါကျကျွန်တော်တို့ကငကူတဲကဝန်ကြီးဌာနအားလုံးနဲ့ပတ်သက်တယ်ဝန်ကြီးဌာနအားလုံးကိုကျွန်တော်တို့ကတရားဥပဒေစိုးမိုးရေးကကြီးစုလေးလာအကဲခံရမှာပဲတို့တော့ကျွန်တော်တို့ကတရားရှင်ကြီးအရင်လိုက်လိုက်တာလိုက်လိုက်ပြီးတဲ့အခါကျတော့အခုပြီးခဲ့တဲ့လွတ်တော်နာဂန်ဒီမှာအရှင်ခံလာလိုက်တင်လိုက်တင်ပြီးရောကျွန်တော်တို့ company ဥက္ကဋ္ဌကနေပြီးရောကျွန်တော်တို့ခေါင်းဆောင်ကနေပြီးရောဒီကျန်တဲ့အုပ်ချုပ်ရေးဌာနတွေပါအချင်းစခန်းတွေပါအချင်းထောင်တွေပါလိုက်ပြီးကြီးစုဖို့ဆိုပြီးတော့တွားပြီးတော့သက်ဆိုင်ရာဝန်ကြီးနဲ့ညှိနှိုင်းဆွေးနွေးထားတဲ့အခါကျတော့ဒါလည်းကျွန်တော်တို့သဘောတူညီရပြီးပါပြီဒါကြောင့်မို့အခုကတော့ကျွန်တော်တို့ကလောက်လာပို့ပြီးတော့အရှင်ကြည်တာပေါ့နော်ကျွန်တော်တို့ကလည်းဘာလို့ဆိုဒီကေရန်မနသမလာတို့လို့ကုတ်ကားမနဲ့ကလီကားမနဲ့ဖြစ်စီခြင်းတဲ့အခါကျတော့ကျွန်တော်ကတက်နေနေတာဒီလိုဟာလေးဖြစ်နေတာအောက်ချင်မှဖြစ်နေတာကိုကျွန်တော်တို့ကလည်းအကြံပြုပေးမှာပါ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ရှင်းမှာဦးဝင်းမင်းတို့အစီရင်ခံစာဘယ်နှခုလောက်တင်ပြလိုက်လဲခင်ဗျာ
ပြီးခဲ့တဲ့လွတ်တော်သက်တမ်းမှာကျွန်တော်က6လပြီးတော့ဂျာတက်တစ်ခုတင်တယ်နောက်တစ်ခါတနေ့ပြီးတော့နှစ်ပတ်လည်းအစီရင်ခံစာကျွန်တော်တင်ခဲ့တယ်ကြ
အဲ့တော့ဟိုဘလို့တွေ့ရလဲဗျအခုကျွန်တော်တို့ကြားတာတော်တော်များများတော့ဗောနော်အခုမကြားသေးခင်ကာလာထီကိုဒီတရားစီရင်ရေးမှာအုပ်ချုပ်ရေးပိုင်းဝင်ဆွတ်ဖက်နေတယ်ဆိုတာတွေကလည်းတော်တော်အတန်ကျဲလောင်ကြားတယ်လေဦးမြင့်တို့ကဘလို့တွေ့ရလဲ
အဲရော့တော့ရော့ပါတယ်ဒါပေမဲ့လုံးဝမပြောင်းသေးဘူးရှိသေးတယ်ဗျဒါတော့မှန်ပါတယ်အဲ
့တော့အဲ့လိုဆိုလို့ရှိရင်ဒီအုပ်ချုပ်ရေးပိုင်းနဲ့ဒီတရားစီရင်ရေးပိုင်းကိုခွဲထုတ်ဖို့အတွက်ကိုကြတော့ဘလို့နီးလန်းနေတွေ့ရလဲခင်ဗျာ
အမှန်တော့အုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ရေးပိုင်းငိုလေးကခွဲထုတ်ပြီးသားဗျဥပဒေကိုမလေးစားမလိုက်တာဒါကြောင့်မို့ကျွန်တော်တို့ကတရားဥပဒေစိုးမိုးရေးကိုပြောတာဘာလို့လဲဆိုတော့တရားရှင်ကြီးကတရားရှင်ကြီးကဏ္ဍအောက်မှာပဲရှိတယ်။ဟာလားအုပ်ချုပ်ရေးကစိုးရဖွဲ့အောက်မှာပဲရှိတယ်။ငွေကြေးကဖွဲ့စည်းပုံအခြေခံဥပဒေမှာကဥပဒေပြုရေးအုပ်ချုပ်ရေးတရားရှင်ကြီးကတရားနဲ့တရားဝင်ရောမစွတ်ဖက်ရဘူး။ဟာလားအပြန်အလှန်ထိန်းချုပ်လို့ပဲရမယ်ဆိုတာပါပြီးသားဗျ။အဲ့ဒါကိုလက်တွေ့မကျေဆုံးနိုင်တာကဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့နှစ်50မှာကိုကဟိုကတရားရှင်ကြီးကိုအုပ်ချုပ်ရေးဘက်ကဝင်စွတ်ဖက်နေတဲ့အလေးအကျင့်တွေကမပြောက်ပေါ့ဗျာဒီစိတ်သက်တွေက mindset တွေကမချိနဲ့ခါကြတော့မပြောင်းလဲတဲ့ခါကြတော့အဲ့လိုဖြစ်နေတာဗျာဥပဒေကတော့ရှိပြီးသားအဲ့ဒါကိုမလိုက်နိုင်လို့ကျွန်တော်တို့ကလည်းပြောနေရတာဒါကြောင့်မို့ကျွန်တော်ဆိုလို့ရှိရင်လွတ်လပ်စွာတရားစီရင်ရေးဆိုပြီးအဆိုတင်ခဲ့တာအဆိုတင်တော့သူတို့ကစာထုတ်ပြီးတယ်တရားရုံးတွေကိုစာထုတ်ပြီးတယ်တရားစီရင်ရေးဌာနတွေပြောစုတရားလွတ်တော်ကျူကနေပြီးတော့လွတ်လပ်စွာတရားစီရင်ကြပါအထွေထွေအုပ်ချုပ်ရေးဥပဒေဌာနရဲ့ဝန်ဆုပ်ပုံမခံပါနဲ့ဆိုတော့စာထုတ်ပြီးပါတယ်သူကလည်းဒါပေမဲ့ခုနကတော့လို့ပေါ့ဗျာအောက်ခြေဒီမှာကဒီအကျင့်တွေဒီစိတ်သက်တွေမပြောင်းသေးတာဗျာ
ဟုတ်ကဲ့အဲ့ဒါဘာဖြစ်လို့လဲဗျာဒီလုတ်ပိုင်ခွင့်အာနာကြောင့်လားနောက်တစ်ခါဒီကျန်တဲ့ကိုကျိုးစည်းဝါးတွေကြောင့်များလား
အာနာကတော့နှမျိုးစုံဖြစ်နေတာပေါ့ဗျာတချို့ကလည်းဟိုကိုယ်နဲ့ပတ်သက်တဲ့အမှုတွေရှိနေတာဘိုင်းရဖြစ်တာပေါ့နော်တချို့ကလည်းလုတ်ပိုင်ခွင့်အာနာပေါ့တရားသူကြီးတချို့ရဲ့ကျွန်တော်တို့ပြောတဲ့ပြောကြချက်အရာဆိုလို့ရှိရင်ဒီတရားရှင်ကြီးကသူတို့အောက်မှာရှိတဲ့ပုံစံမျိုးတော့မှအများပြည်သူရှေ့ကြလို့ရှိရင်တခါတခါကြရတယ်ဆိုတော့ကျွန်တော်တို့တချို့တရားသူကြီးကြီးကပြောတာရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုလို့ပါပြပြောလေးဟိုတမရကိုရန်ကဒီအားပေးလာတဲ့ခါကြတော့ဒီဦးမြင့်တို့အနေနဲ့ပေါ့နော်ဒီလုပ်ငန်းတွေတိုးချက်ဖို့တွေပါတယ်ရောဘယ်လိုအစီအစဉ်ရှိလဲခင်ဗျာ
အရှိပါတယ်ဗျာကျွန်တော်တို့ကတော့တားနိုင်နေကြပါဗျာအခုနာလို့ပေါ့ကျွန်တော်တို့ရှိတဲ့လူအင်အားနဲ့ကျွန်တော်တို့ရတဲ့အခြေအနေနဲ့ဒီလိုပဲဒီနေ့တိုင်းဟိုမှာလှည့်ပြီးတော့ခုနကျွန်တော်တို့ရဲ့ company ဥက္ကဋ္ဌကျွန်တော်တို့ကောင်းဆောင်ညွှန်ကြားထားသလိုပေါ့ဗျာအထွေထွေအုပ်ချုပ်ဦးစီးနာယုံနေရောအကျဉ်းဌာနတွေရောရဲချုပ်တွေရောကျွန်တော်လိုက်ပြီးကြီးစုလေ့လာမှာပါဗျာသူရှိချက်တွေကိုလည်းခုနသမရအကြံပြုလို့ပဲကျွန်တော်တင်ပေးလိုက်မှာပါ
ဟုတ်ကဲ့ဟုတ်ကဲ့ဦးမြင့်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာအခုလိုပြောပြတာ
ဟုတ်ကဲ့